ဒီတစ်ပတ်တော့မသိမသားတုံခါလှုပ်ရှားမှုကလေးတွေကနေလျှက်စစ်တက်ထုတ်ပေးနိုင်တဲ့အဝတ်အထည်စာတစ်မျိုးကိုအမေရိကန်သိပ္ပံပညာရှင်တွေထွင်နိုင်ပြီဆိုတဲ့အကြောင်းကိုပြောပြချင်ပါတယ်MP3 player လိုမျိုးလျှက်စစ်သုံးပစ္စည်းအသေးကလေးတွေအတွက်လျှက်စစ်တက်လုံလုံလောက်လောက်ထုတ်ပေးနိုင်မဲ့ power shut လို့ခေါ်တဲ့အထည်စားတစ်မျိုးကိုထွင်နိုင်ပြီလို့ပြီးခဲ့တဲ့ပတ်က Nature သိပ္ပံစာဆောင်မှာဖော်ပြထားတာတွေ့ရပါတယ်။ American ပြည်ထောင်စုစွန့်အင်ဌာနနဲ့အမျိုးသားသိပ္ပံအဖွဲ့ကြီးတို့အပြင် Georgia ပြည်နယ်စစ်မှုသိပ္ပံ Nano နည်းပညာဌာနတို့ပူးပေါင်းပြီးပမောက္ခဇုံလင်ဝန်းဦးဆောင်တဲ့သုတေသနအဖွဲ့ကထွင်ခဲ့တာပါ။သူတို့ထွင်လိုက်တဲ့fiber အဝတ်စားကချိန်နှုံးတိမ်မများလာတဲ့တုံခေါမှုကလေးတွေကိုလျှက်စစ်စွန့်ရင်အဖြစ်ပြောင်းလဲပေးပါတယ်။ဒီ fiber အဝတ်စားတွေဟာအနုကြည်မှန်ဘလူးနဲ့ကြီးမှမြင်နိုင်တဲ့ဝါယာအစတွေနဲ့ရက်ထားတာမျိုးပါ။ပမောက္ခဝန်ကသူတို့ထွင်ခဲ့တဲ့ micro fiber nano wire နဲ့ပတ်သက်ပြီး
This particular work is about how do we develop a new methodology, new technology that can harvest energy from wind blowing.
အခုသူတို့ထွင်တဲ့ဤပညာအသက်ဟာလေးတိုက်တာကအစလူခန္ဓာကိုလှုပ်ရှားမှုအဆုံးချိန်နှုံးနေတဲ့တုန်ခါမှုမျိုးနဲ့ထွက်လာတဲ့စွမ်းအင်တွေကိုလိုသလိုထိမ့်ချုပ်သုံးဆွဲနိုင်တဲ့ဤပါလို့ပြောပါတယ်သူတို့ထွင်ထားတဲ့ဒီ micro fiber nano wire စနစ်မှာ zinc oxide ကိုသုံးပြီးပီဇိုလျှက်စစ်ဓာတ်အားကိုထုတ်တယ်ဆိုတာမျိုးဒီအသုံးနှုန်းတွေနားလည်နိုင်ဖို့ Ohio တက္ကသိုလ်ကယူပဗေဒပါမောက္ခဒေါက်တာဆောဝေလှကိုမေးကြည့်တဲ့အခါမှာတော့
micro ဆိုတာတမီတာရဲ့တသမ်းမှုပုံတပုံအဲ့လောက်ငယ်တဲ့ဟာကို micro လို့ခေါ်ပါတယ်။ now nano ကကျတော့တမီတာရဲ့တသမောင်းတစ်ထောင်ပုံတပုံခင်ဗျာ။တမီတာဆိုတာကျွန်တော်တို့ the guide နီးပါးရှိပါတယ်။အဲ့ဒီလားကိုတမီတာလို့ခေါ်ပါတယ်။ nano wire ကျတော့အဲ့ဒီအထူးကတသမောင်းထောင်ပုံတပုံအဲ့ဒီဟာကို nano wire လို့ခေါ်ပါတယ်။ဒါ wire က zinc oxide နဲ့လုပ်ထားတာပါ။ piezo electric ဆိုတာကအဲ့ဒီ material ကိုပုံတံပြောင်းအောင်ပြန်နေပြီး arc site ပြီးတယ်ဟို pressure ပြီးတယ်အဲ့လိုလုပ်လိုက်လို့ရှိရင်သူကလျှက်စစ်တဲ့ထွက်ထွက်လာပါတယ်အဲ့ဒီဟာကိုတော့ piezo electric effect လို့ခေါ်ပါတယ်ဥပမာကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဆိုပါစို့ wire လေးဆိုပါစို့အဲ့ wire လေးကိုကျွန်တော်တို့ချိုးလိုက်မယ်ဒါမှမဟုတ်အဲ့ဒီဟာကိုပုံမှန်ပြောင်းလေတိုက်တူလိုဟာမျိုးပေါ့ဟိုဘက်ဒီဘက်ကိုလှုပ်ရှားလိုက်မယ်ဆိုလို့ရှိရင်သူကလျှက်စစ်တဲ့ထွက်ထွက်လာပါတယ်တကယ်လို့ဒီ wire ကအရန်သေးတဲ့ခါကျတော့အခုဒီအဝတ်အထည်လုပ်တဲ့ခါအဝတ်ကကျွန်တော်တို့ fiber နဲ့လုပ်တာဟိုခြီးနဲ့ရဲ့တာပေါ့နော်အဲ့ဒီခြီးကဥမာဆိုပါစို့ပိုးခြီးဖြစ်ရင်ဖြစ်မယ်၊သုံးဝေးဖြစ်ရင်ဖြစ်မယ်။အဲ့ခြီးအမြင်လေးတွေကိုအသေးငယ်လေးတွေကိုခွဲထုတ်လိုက်လို့ရှိရင်အဲ့ဒီဟာကိုကျွန်တော်တို့ micro fiber လို့ခေါ်ပါတယ်။နောက်ဆုံးတိတိလေးဖြစ်သွားလို့ရှိရင် polymer ဆိုတာကကျွန်တော်ဥမာ plastic လို့ဟာမျိုးပေါ့ခင်ဗျာ။နောက် polymer နဲ့လုပ်ထားတဲ့အဝတ်တွေအဲ့လိုဟာမျိုး။အခုဟာက तू ကဘာကိုထွင်လိုက်တာလဲဆိုတော့ तू က zinc oxide အဲ့ဒီ nano fiber လေးတွေကို तू က polymer ထဲမှာ तू ကထည့်ထားတယ်။ပိုလီမာက तो माइक्रो फाइबर လောက်ရှိပါလိမ့်မယ်။အောက်ဆက်ထောင်လောက်ပို့ကြည့်ရောခင်ဗျာ माइक्रो फाइबर ဆိုတော့အဲ့ဒီထဲမှာ तू ကအခုဒီ नानो वायर လေးတွေကိုထည့်ထားတယ်။အဲ့ဒီ नानो वायर က तू ကလှုပ်လို့ရှိရင်လျှက်စစ်တက်ထွက်မယ်ဆိုတဲ့အခါကျတော့ဒီအဝတ်က तू ကလျှက်စစ်တက်ကို तू ကထုတ်ပါလိမ့်မယ်။အခုလမ်းလျှောက်တယ်ဆိုပါလို့အဲ့ဒီဘုကဘုပြီးလမ်းလျှောက်တယ်ဆိုရင်ဒါအဝတ်ကတော့လှုပ်ရှားနေရောလှုပ်ရှားနေ तू ကလျှက်စစ်တက်ကထွက်နေပြီ तू ကပေါ့ရဲဆိုတော့အခုနကဒီ नानो फाइबर လေးတွေက तू လျှက်စစ်တက်ထုတ်မှာဘူး
။ဒေါက်တာဆောဝေလှကရှင်းပြသွားတာပါ။ပမောက္ခဝန်ကတော့အခုလိုလျှက်စစ်တက်ထုတ်ပေးနိုင်တဲ့ဝါယာအရေအတွက်တန်းပေါင်းသိန်းသန်းကလေးရှိလာတဲ့အခါမှာရလာတဲ့လျှက်စစ်ပမာဏဟာတိတိတသာများလာပါတယ်လို့လဲပမောက္ခဝန်ကပြောပါတယ်အဝတ်စတမီတာပတ်လည်းမှာလျှက်စစ်မီလီဝတ်80လောက်ထုတ်ပေးနိုင်တာမို့ဒါဟာ MP3 player လိုလျှက်စစ်သေးစားကလေးအတွက်တော့လုံလုံလောက်လောက်လဲပတ်စေနိုင်တဲ့အားဖြစ်လာတယ်လို့လဲပြောပါတယ်ဒီနန်နိုဝါယာတွေကိုစစ်မြေပြင်ကစစ်သားတွေရဲ့ဆက်သွယ်ရေးဆက်တွေးလေရင်ပြင်ပကဖီအားတိုင်းဆက်တွေအပြင်တခြားဆက်ပစ္စည်းတွေမှာပါလူရတယ်လို့အသုံးပြုနိုင်မယ်လို့လည်းသိရပါတယ်။ဒါအပြင
် The other precaution involved that for example if you have a tent the wind blows
တကယ်လို့ရာကြီးရွက်ပြင်တဲ့တွေမှာဒီဥစ္စာမျိုးသုံးထားရင်လေတိုးတိုင်းလျှက်စစ်တက်ကိုရမှာမို့လျှက်စစ်ပစ္စည်းအသေးစားလေးတွေအတွက်ကုန်သွားတဲ့စွမ်းအင်ကိုပြန်ဖြည့်ပေးတဲ့နေရာမှာသုံးနိုင်ပါတယ်လို့ပမောက္ခဝန်ကပြောသွားတာပါ။အခုလိုအသုံးဝင်လာတဲ့ nano wire ဝစ်စာတွေမှာ zinc oxide ကိုတုံးထားတာမို့ရေထိတာကိုတော့ခံနိုင်ရင်မရှိသေးဘူးလို့သိရပါတယ်။ဒါကြောင့်ဒီအဆင့်ကိုကြော်နိုင်အောင်ဒီဝစ်စာတွေကိုရှော့ဖို့မိဘူးတိုက်နိုင်အောင်ပမောက္ခဝန်တို့အဖွဲ့သားတွေကြိုးပမ်းနေကြပါတယ်ဆိုတာကိုအသိပေးရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။